နှစ်လကြာနေပြီဖြစ်တဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်ခြင်းရှိမရှိနိုင်ငံတကာစုံစမ်းစစ်ဆေးမှုမှာပရမအဆုံးအကျင့်ဖြစ်နေပါဝင်ဆောင်ရွက်မှာဖြစ်ကြောင်း ICC နိုင်ငံတကာရာဇဝတ်မှုတရားရုံးကတင်းနှင်းလာနေမှာပြောကြားလိုက်ပါတယ် ICC ရှေ့နေကာရမ်ခန်းဟာလစ်သူရေးနီးယားပိုလန်နဲ့ယူကရိန်းနိုင်ငံတွေကအစိုးရရှေ့နေချုပ်တွေနဲ့လက်တွဲပြီးဆောင်ရွက်ဖို့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ဥရောပသမဂ္ဂရာဇဝတ်မှုဆိုင်ရာတရားရေးပူးပေါင်းဆောင်ရွက်တဲ့ Eurojust အဖွဲ့ကပြောပါတယ်ယူကရိန်းမှာကျူးလွန်တာခံရတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်အချက်လက်တွေကိုထိထိရောက်ရောက်စုဆောင်းမှာဖြစ်ပြီးကျူးလွန်သူတွေအပြစ်ဒဏ်ချခံရစေဖို့အတွက်လုပ်မယ်လို့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကပြက်ပြက်သားသားသတင်းစကားပားလိုက်တာဖြစ်ကြောင်းလည်း Eurojust ကကြေညာချက်မှာဖော်ပြထားပါတယ်ယူကရိန်းမှာကျူးကျော်တိုက်ခိုက်တဲ့ရုရှားတွေစစ်ရာဇဝတ်မှုတွေလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်မှုရှိမရှိအချက်လက်တွေကိုမျှဝေဖို့အတွက်ပြီးခဲ့တဲ့လတည်းမှာပဲလစ်သူရေးနီးယားပိုလန်နဲ့ယူကရိန်းတို့လက်မှတ်ရေးထိုးထားတာဖြစ်ပါတယ်ဒီကျူးကျော်စစ်ကနေဧပြီလလည်းအထိဆိုယူကရိန်းအရတား2000လောက်အသက်ခံခဲ့ရတယ်လို့ကုလသမဂ္ဂကပြောပေမဲ့ရုရှားကတော့သူတို့ဟာအရတားတွေကိုပိတ်မှတ်ထားတာမဟုတ်ဘူးလို့ညှင်းဆုံထားပါတယ်